စေမနေ15မိနစ်ရောအချိန်ရသည်ဘာဖြစ်လဲဆိုတော့ဦးဇင်းတို့ဒီဘက်မှာဟောတာညှားသွားလို့ရှိရင်အဲမိမိတို့တရားအထုတ်ရတဲ့အချိန်ကညော့သွားညတော့ကလည်းဆရာတော်ကြီးဟောသွားတာတဏှာကြီးခွဲလောက်ကြာသွားတဏှာကြီးခွဲလောက်ကြာသွားတော့မိမိတို့နှစ်နာရီကိုအချိန်ပြည့်အာမထုတ်လိုက်ရတဏှာကြီးနဲ့45မိနစ်15မိနစ်လို့သွားတာပေါ့တဏှာကြီးပြေဖို့အဲဥစဉ်တို့အာထုတ်တော်ဝဆိုလို့ရှိရင်ဆရာတော်ကြီးကအာယုံကြရင်ကြတယ်လို့ဟောဟောတဲ့အခါကျတော့2နာရီကြာရင်ကြာသွားတယ်3နာရီကြာရင်ကြာသွားတယ်ဒါမဲ့ဟောတာကြာပေမဲ့လို့ထိုင်တာကြတော့အချိန်ကြီးထိုင်ရ2နာရီဆက်ခန်းဆိုရင်2နာရီကိုအချိန်ကြီးထိုင်ရ3နာရီဆိုရင်3နာရီအချိန်ပြည့်အောင်အထုတ်ဝက်ဟောတာတတ်တတ်ထိုင်ခွင့်ကြတော့မလျှော့ပါဘူးအခုနောက်ပိုင်းဦးဇင်းတို့လက်ထက်နေရောက်တဲ့အခါကျတော့ဆရာတော်ကြီးကလည်းအတက်ကလည်းကြီးတယ်အတက်ကကြီးတဲ့အခါကျတော့အရင်တော့ကလို့တရားကန်းတွေတိတ်မပြတရားကန်းတွေတိတ်မပြပဲနဲ့ဒီလက္ခဏာသွားတွေညံသွားတွေကိုဥစားပြီးပြတဲ့အခါကျတော့အချိန်ကိုဒါလည်းမကန့်တတ်တော့တဏှာကြီးပဲအထုတ်တော့တဏှာကြီးပဲအထုတ်အထုတ်အထိုင်နေတဲ့ယောဂီတွေနေတထာပါပါနဲ့ကိုယ်ခန္ဓာမှာပေါ်တာကိုရှုမြင်ရင်ဆရာတော်ကြီးကသဘောကျတယ်ကျင့်တတ်တယ်အဲ3နာရီ4နာရီထိုင်ပြီးတော့ဒါရှုခွင့်မှမပိုင်ရင်သဘောမကျဒါအရင်တော့ကတော့ဟိုအရွယ်လည်းကောင်းတော့တရားတွေနဲ့တွန်းပြီးတော့ပြခဲ့တာကိုကျောင်းဦးဇင်းတို့တရားအထုတ်တော်ဟာယောဂီတွေလို့အမထုတ်ခဲ့ရတာကိုအခုယောဂီတွေကအောက်မှာကောစောတွေခင်းလာတယ်အောက်မှာဖြေမှာလဲအောက်မှာကြတော့ဒီဖို့တွေနဲ့ခင်းပြီးတော့အာထုတ်ရတယ်နောက်တော့ထိုင်မြန်တော့လဲဟိုဒီလေတံနေတံတွေကနေပြီးတော့လေမခံရဘူးဦးဇင်းတို့အာထုတ်တော့ကဒီတရားထိုင်တဲ့နေရာကိုဦးဇင်းတို့တော့မှဆိုတော့မှန်တက်ထိုးရမတက်ထိုးတဲ့အခါကျတော့အပေါ်မှာကောက်ရိုးတွေဖြူတင်လာကောက်ရိုးလေးတွေအဲ့ဒါကောက်ရိုးဖြူတင်လာတဲ့အခါကျတော့နေပြောက်တွေထိုးအဲ့နေပြောက်ထိုးလို့ရှိရင်ကိုယ်မျက်နှာနေထိုးတဲ့အတိုင်းကိုအာထုတ်ဝတ်နောက်မြေကြီးပေါ်ကိုဦးစင်းတို့ညှိပောက်တူးတွေနဲ့ညှိညှိပြီးတော့ကောက်ရိုးဖြူကောက်ရိုးဖြူပြီးတော့ဖြာချမ်းတွေခင်းပြီးတော့အဲ့ဒီဖြာချမ်းပေါ်မှာတယောက်ထိုင်ဖြာလေးတွေနဲ့ထိုင်ရထိုင်တဲ့အခါကျတော့ပောက်တူးနဲ့ညှိပြီးတော့ထားတဲ့အခါကျတော့ဘယ်ညှိမလဲအောက်ကမညှိတဲ့အခါကျတော့ဦးစင်းတို့အဲတစ်ဖက်ကမြစ်တစ်ဖက်ကနှိပ်တစ်ချမ်းဆောင်လဲကိုကြတဲ့နေရာကိုအာထုတ်ဝတ်အခုယောဂီတွေမှာအတတလို့တစ်ချမ်းဆောင်လဲအာမထုတ်ရပါဘူးဒီသမယုံပေါ်မှာကိုအဲအေးစေးစေးအာထုတ်ရတယ်အဲအဲ့လိုရှိရင်လည်းဒီရှိတဲ့ရှင်နာတဲ့ပံကံလေးတွေဖွင့်ပြီးတော့အေးစေးစေးအာထုတ်ရတယ်အဲဦးဇင်းတို့အာထုတ်ခဲ့တော့ကဒီပံကာတို့အေရဘူးတို့ဆိုတာမမြင်ဘူးပါဘူးဦးဇင်းတို့ဒီတောသူတောင်သားတွေဆိုတော့ဘယ်မှလည်းအယောက်ပေါက်ရှိတာမဟုတ်ဘူးတရားဆိုတာလည်းဘာမှမသိဘူးအခုမိမိတို့ကတရားဆိုတာလည်းသိတယ်တရားလည်းတကယ်လိုချင်တယ်အဲ့လိုတရားလိုချင်လို့လည်းဆင်းရဲကိုမရကသွင်းပြီးတော့လာပြီးတော့အာထုတ်ကြဒီစဉ်တော့ကတရားဆိုတာဘာမှလည်းမသိဘူးဖုံးကြီးတင်မြင်လို့ရှိရင်စကားမပြောတတ်လို့အဲဖုံးကြီးကလာလို့တွေ့လို့ရှိရင်အနောက်ကိုပြန်လဲပြန်လဲပြီးတော့တပြင်းလမ်းတလမ်းနေပြီးတော့ကွင်းပြီးတော့ရှောင်းသွားဖုန်ကြီးနဲ့တွေ့ရင်စကားမပြောတတ်တော့အဲ့တော့ကိုယ့်ကိုယ်လည်းဒီလိုဖြစ်လာမယ်လဲမထင်မိပါဘူး ဒီလိုတရားတွေရှောက်ပြီးတော့ပြမယ်ဆိုရလဲပြရမယ်ဆိုရလဲဥစဉ်တို့ဘလို့မှမထင်မှတ်ခဲ့ပါဘူးမထင်မှတ်ခဲ့ပေမဲ့လို့သူ့ရဲ့အချိန်ခါရောက်တဲ့အခါကျတော့ဒီတရားတွေကိုပြရဒီတရားတွေပြဖို့လဲဥစဉ်တို့ဒီတရားတွေကျင့်တဲ့အခါကျတော့ဘူးမသိပါမသိနဲ့ကျင့်ခဲ့ရတခါမှလည်းအာမထုတ်ကိုယ်တခါထိုင်တော့လည်းနှစ်နာရီကိုအပြည့်အာထုတ်ဝဲအဲ့လိုနှစ်နာရီအပြည့်အာထုတ်တဲ့အခါကျတော့ဒီဝေဒနာတွေအတက်ဝေဒနာတွေအတက်တဲ့အခါကျတော့ဒီအတွင်းထဲအချိန်လေးကမခံနိုင်တော့မခံနိုင်တဲ့အခါကျတော့အာနာပါနဇန်လေးရှူတယ်နှာခေါင်းတော့ရှူနေတယ်စိတ်ကတော့ပြန်ပြေးဖို့ပဲကြံနေတယ်တစ်ထိုင်ပြင်းတော့ပြေးမယ်အဲဒီတရက်ပြင်းပြေးမယ်ရှူဖို့ဥစဉ်တော့ဇန်ထဲကိုစိတ်မရောက်ပါဘူးဆရာသမားတွေကရှူခိုင်းလို့သာရှူရတယ်ထွက်ပြေးမှုပဲတသန်းနဲ့ကြံရှင်မိအဲ့တော့ဝေဒနာတွေကတက်တက်တဲ့အခါကျတော့လာဖို့တဲ့ဒီဥလေးကိုဒေါသတွေထွက်သုတ္တတယောက်နဲ့ဥစဉ်နဲ့နှယောက်ပေါင်းလိုက်တော့ညီကိုနှယောက်ပေါင်းလိုက်တဲ့အခါကျတော့မနိုင်တော့သူတို့ကထိန်းလို့မနိုင်ဥစဉ်တို့ဘာဖြစ်လဲဆိုတော့ယံဖြစ်တာတော့မဟုတ်ပါဘူးယံဖြစ်စကားများတာမဟုတ်အယံတော့အယံတော့ကမနိုင်ဘူးအဲဥစဉ်တို့အယံတော့ညနေမှာပြန်လာပြန်ဝင်နောက်ဝင်လို့မရအောင်အိမ်တွေကိုတခါတော့ချက်တွေချတာဥစဉ်တော့လည်းရအောင်ဝင်တာပဲအဲချက်ထိုးတာအဝလွန်နောက်ဖောက်ဖွဲ့ဝင်တာပဲတော့မနိုင်တော့မနိုင်တဲ့အခါကျတော့ဆရာတော်ကလည်းဦးဇင်းတို့ရွာပြီးနားပါကလိထော်ရွာမှာတည်င်းတုံးတော့ဝါတွေအဲဝါတွေဝါဆိုတဲ့အခါကျတော့အဲ့ဒီမှာတရားစခန်းရှိတယ်တရားစခန်းရှိတဲ့အခါကျတော့ဦးဇင်းတို့ဆက်လီနဲ့လာတာပေါ့တရားစခန်းလုပ်တဲ့ဦးဇင်းရဲ့ကလိထော်ရွာကဦးလေးအိမ်ဦးဇင်းမှာပါလာပါလာပေမဲ့လည်းဦးဇင်းကတရားထိုင်ဖို့လာတာမဟုတ်ပါဘူးတက်ဆက်နေလိုက်စီးလိုက်စီးတဲ့အခါကျတော့ဦးလေးရဲ့သားအကြီးတယောက်ရဲ့အဲသူ့အိမ်မှာလောက်တဲ့အလုပ်ကမှတယောက်ရဲ့ဆက်ရင်းသွင်းသွားတယ်တရားဆက်ခန့်ကြရင်ဒီတရားအထုတ်ဖို့အဲဦးဇင်းကသူတို့တရားအကြောင်းကြီးပြောနေတာဘာပြောလို့ပြောမှလည်းမသိဘူးအဲပြောတာမြားလာတဲ့အခါကျတော့နာကြီးလာတယ်နာကြီးတဲ့အခါကျတော့ဒီအခန်းထဲမှာအိမ်ခန်းထဲမှာဝင်ပြီးတော့ဦးဇင်းပါဆိုရင်အဲ့နောက်စခန်းရလဲရောက်လဲရောက်ဟောအဲ့ဒီဆယင်းသွင်းလာခဲ့တဲ့သူ့သားအကြီးရောက်လဲအလုကမှာဝင်ရဦးဇင်းတို့အမှုသမားနဲ့ရောက်ဝင်ရဝင်တဲ့အခါကျတော့အဆက်လီဝတင်လဲတင်ပြီးတော့မောင်းလာတာပေါ့ကလိထော်ရွာအဲ့ကလိထော်ရွာမရောက်ခင်ရွာတရားရှိသေးအဲ့ရွာစက်ကိုရောက်တဲ့အခါကျတော့မိုးမလင်းသေးဘူးမိုးမလင်းပေမဲ့လို့အဲဘယ်ရွာမှာဘယ်နားမှာအရက်ဆန်ရှိလဲဆိုတာအဲဥစဉ်တော့သိပြီးသားဘူးဒါကြောင့်မို့သူ့မိယာနဲ့သူကသိပြီးသားအဲလူဆိုးချင်းချင်းဆိုရင်ဘယ်ရွာမှာလူဆိုးကနေရောက်ရှိလဲတကိုးဆိုလဲဘယ်ရွာမှာတကိုးပဲဘယ်နေရောက်ရှိလဲသိတယ်သူတို့အချင်းချင်းဥစဉ်တို့လည်းဒီလိုပဲအဲဘယ်ရွာမှာအရက်ဆန်ဘယ်နားမှာရှိလဲသိတယ်ကိုယ်ချင်းချင်းစုံစမ်းလာတာဟုတ်စုံစမ်းလာတော့သိရင်သိတဲ့အခါကျတော့အဲ့ဒီရွာရောက်မုံမလင်းသေးဘူးငါးနိုင်ပါလာလေးရှိသေးတယ်အဲ့ရွာရောက်တော့ဦးဇင်းတို့နှစ်ယောက်ကဆက်လေရခုံစင်းခုံစင်းပြီးတော့အရက်သွားထတော့တာပဲတောက်တော့သူတို့ကဆက်လေရပြီးတော့ဦးဇင်းတို့ကိုစောင့်နေရစောင့်နေတဲ့အခါကျတော့ဦးဇင်းတို့ကလည်းတောက်လို့ဝသွားတော့မှပြန်လာအဲ့တော့ဦးဇင်းတို့မနဲ့ဆိုရင်ဆက်လီပေါ်တက်မင်းတို့သွားဖို့မယ်ဘယ်သွားဖို့မှလည်းလို့မေးတော့လေဘာမှမပြောဘူးတက်တာတက်မင်းတို့ဟိုးရောက်ရင်သိရသိရမယ်ဆိုဘယ်ပို့လို့ပို့မှလည်းမသိဘူးဟိုအရက်မူးတယ်အမူးမပြေတော့ခြေရမခိုင်သေးဘူးရောက်လာတာပဲဆက်လီတယ်ရောက်လာတဲ့အခါကျတော့အဲ့ဒီရွာရောက်တော့တစ်ခါထတော့ဆက်လီပေါ်ရောက်တော့ဘယ်ဟုတ်မလဲတရားစခန်းတွင်းပြီးတော့တရားအထုတ်ခိုင်းတယ်ဒါနော်ကံတရားတွေပြောပါတယ်သူ့အချိန်ခါကြလာတော့ဘလောက်ပဲဆိုဆိုဘလောက်ပဲပြည့်တည်မရပါဘူးသူကျွတ်ချိန်တန်တော့ဒါဦးဇင်းတို့လည်းဒီဆရာတော်နဲ့တွေ့မှကျွတ်ခဲ့တယ် ဒါကိုယ့်ရဲ့ဒီဆရာသမားနဲ့တွေ့တာကိုဟိုတဲမှုဆရာတော်ကြီးကိုဆရာတော်ကြီးကပြောတယ်လို့ပေါ့ဟောငါတို့ကိုချက်တယ်တဲမှုဆရာတော်ကြီးကငါတို့ကိုကြောက်ချက်နိုင်တာဒီငါတို့ရဲ့ဖရာပဲဦးဇင်းတို့လည်းဒီလိုပဲဦးဇင်းတို့ကြွတဲ့ကြွအောင်ချွတ်နိုင်တဲ့ဒီဟာဒီဆရာသမားကြီးဦးဇင်းတို့ဆက်ကျဲမှာဦးဇင်းတို့ရဲ့ဖရာတဆူပဲအဲ့လိုခံယူရတဲ့ဦးဇင်းတို့တဆူလုံးတစ်မျိုးလုံးချွတ်လို့မကြွဘူးဦးဇင်းတို့အဲ့တော့စခန်းကိုရောက်တဲ့ခါကျတော့ဝေဒနာတွေအတက်ဝေဒနာတွေအတက်တဲ့ခါကျတော့ဝေဒနာအတက်လေဥလေးဒေါသထွက်လေအငှဝတာလောကမှာဆုံးမလို့မရလို့မတင်တယ်ရောအမှုနည်းနဲ့ငင်းတတ်တာမတင်တယ်ရောအဲ့တော့အိမ်ပြန်ရောက်သွားမှဒိနာကိုက်ဓာတ်နဲ့ထိုးတတ်ပြန်မတင်တယ်ရောအဲ့လိုဖြစ်ခဲ့တယ်ဦးဇင်းတို့အဲ့လိုအားထုတ်ရင်းနဲ့6ရက်လောက်ရောက်တဲ့အခါကျတော့မခံနိုင်တော့ထွက်ပြေးတော့မို့အဲ့လိုထွက်ပြေးမဲ့ကြံတဲ့အခါကျတော့အခုအောင်လမ်းမှာရှိတဲ့ဆရာကြီးဒေါက်ခင်မာတို့ဆရာတော်တို့ကသိရောသိသွားတော့ပြန်လို့မရတော့အဲ့ပြန်လို့မရတဲ့အခါကျတော့ဒီတရားထိုင်တဲ့အခုဒဂါကြီးတို့လိုပေါ့အနိကအပေါင်းလေးတွေကတရားကြောင်းပြောမယ်ခေါ်တယ်အဲ့တရားစကားကိုဦးစင်ကြားဝင်မကြားခြင်းအဲ့တရားအကြောင်းပြောမယ်ဆိုရင်နားထဲမှာတန်ရည်ဘူးလောက်ထက်ထားတယ်လို့ပဲဘယ်လို့မှမခံစားနိုင်တရားအကြောင်းပြောရင်ဆက်ရနဲ့တွဲလိုက်တော့6ရက်ဆိုတော့6ရက်ရပြီ3ရက်ပဲကျန်တော့3ရက်ပဲကျန်တော့တဲ့အခါကျတော့ဘယ်3ရက်ပဲကျန်တော့တယ်ဒီ3ရက်နဲ့ကတော့ငါမသိသွားတော့တော့ချက်ချင်ရဖြစ်အဲ့တော့6နောင်ထောင်ထောင်ပြီးတော့6နောင်လဲဝင်အဲ့တဲ့အခါကျတော့6နောင်လဲလဲပတ်လဲလဲလန်လဲလန်လိုက်ရောခေါင်းအောင်ရယ်ခေါင်းရယ်ထိတာလဲမဟုတ်တတိတိလေးမှာတခါတည်းရုပ်ကွဲသွားတယ်6ရက်အသကုံရှူတာကတော့စံအားရတာတော့တမာတိတရားရတမာတိတရားရရတဲ့ခါကျတော့ခြံောင်ထဲမှာပက်လက်အိပ်ပြီးတော့ရှူနေတာကအခုတရားဟောတဲ့ရုပ်အဲခြံောင်ဒီခေါင်းမိုးဘဝနေပြန်မြင်ပြီးတော့ပြန်မြင်နေတဲ့ရုပ်ကအခုတရားအထုတ်လို့ရောပြီလေမခံစားနိုင်တဲ့အတွင်းထဲကဥပဒေရုပ်ဒီရုပ်နဲ့ရုပ်ကွဲသွားကွဲသွားတဲ့ခါကျတော့ဟောကျဲဒီခြံောင်ထဲရုပ်ကသူ့ဘာသူရှူနေတယ်ငါရှူရတာလည်းမဟုတ်ပင်မန်းတာလည်းမပါဘူးမရှုနိုင်ဘူးပင်မန်းနေဆိုတာကဟိုခြံောင်ခေါင်းမိုးဘဝကြည့်တဲ့ရုပ်ကဖြစ်အဲ့ဒီမှာသိသွားသိသွားတော့လေတဒါတွေတန့်သွားတယ်ဦးဇင်းတို့အဲတရက်နှစ်ရက်တော့ခန်းတာပေါ့ဦးဇင်းတို့ခန်းတဲ့အခါကျတော့အခုယောဂီတွေဝေဒနာတန့်တဲ့အခါကျတော့ဘေးနားနေပြီးတော့ဆရာလေးတစ်ပါးဖြစ်နှစ်ပါးဖြစ်ဘေးနားအနေနဲ့ရှူပြီးတော့ဝေဒနာကိုကျော်နိုင်အောင်လို့တရားတွန်းနေတယ်လို့ဦးဇင်းတို့ကောင်ကလည်းဆရာကြီးတော်ခင်မှာဘေးနားနဲ့တရားနဲ့တွန်းပြီးတော့ရှူပေးရအဲ့လိုရှူပေးတဲ့အခါကျတော့ဦးဇင်းတို့ကအရက်ကတောက်လာတာကိုအရက်နာမပြောက်မပြောက်တဲ့အခါကျတော့ဆရာကြီးကပြောတယ်တခါကြီးတို့ရှူပေးရတာဆရာကြီးရှူရရှူတယ်မရှူနိုင်ဘူးဘာဖြစ်လဲဆိုတော့တခါကြီးတို့တောက်ကြတဲ့အရင်နဲ့ဆရာလေးကမူလို့ထတော့မထနိုင်ဘူး။အဲအဲ့လောက်ဖြစ်ခဲ့တာဦးဇင်းတို့လေ။ဘာမှမသိဘဲနဲ့ဒီလိုဖြစ်လာခဲ့ရတယ်။တော်တော်တရားရင်ကျင်းချင်းချင်းနဲ့ဒီလိုတိလာတဲ့အခါကျတော့အတိတ်ကဦးဇင်းတို့ကျင့်ခဲ့တဲ့အကျင့်တွေကြောင့်ဒီလိုပြန်ကျင့်ရဒီလိုပြန်ဆောင်ကြရအခုမှဆောင်တာမဟုတ်ပါဘူး။ဆရာတော်ကြီးဟောသားသလိုအတိတ်မှာလည်းဆောင်စည်းခဲ့ကြဒါပေမဲ့ဘဝတွေကခြားသွားတော့တယောက်နဲ့တယောက်မမတ်မိကြတော့ဘူးဒီတရားတွေအထုတ်တဲ့အခါကျတော့ပြန်တွေးတဲ့အခါကျတော့တယောက်နဲ့တယောက်လေဒါမှတ်မိတယ်မှတ်မိပြီမဲ့လို့လေအမတ်တမတ်နေတော့မသိကြအမတ်တမတ်မနေရင်ဒါသိတယ်အခုယောဂိတွေခရီးတွေပါရင်သွားတယ်ပေါ့သွားတဲ့အခါကျတော့ကိုယ်လည်းတစ်ခါမှမတွေ့ဘူးဒီလိုသိလည်းမသိဘူးဒါပဲကိုယ့်ရဲ့စိတ်မှာလေတကယ်ဟိုအပေါင်းင်းဆွေမျိုးလိုတစ်ခါကြတော့ညီကောင်မောင်နှမအရင်လိုတစ်ခါလေကြတော့လေဒီမိဘနဲ့သားသမီးလိုကိုယ့်စိတ်ထဲမှာဖြစ်ဒါပဲစိတ်ဟိတ်ကမပြေဘူးအတိတ်ကစိတ်ဟိတ်ရမပြေဘူးမပြေလို့ဒီမှာစိတ်ရင်းပြန်ဆက်ပြီးတော့ကိုယ့်စိတ်မှာဖြစ်တယ်လို့အဲ့ဒီ လူရဲ့စိတ်မှလည်းဖြစ်တာပဲဒါပေမဲ့အမှုမှတ်မှတ်မှတ်နေတော့ဥစဉ်တော့မသိဘူးဩဒီတရားတွေအားထုတ်တဲ့အခါကျတော့ဩသူလည်းငါလိုပဲငါဖြစ်တယ်လို့သူလည်းဖြစ်တာပဲငါတတိယတယ်လို့သူလည်းတတိယတာပဲမိမိတို့လည်းဖြစ်တယ်ဒီလူတိုင်းဖြစ်တယ်မသိဟုတ်နေတတိမထားမိလို့မသိကြတာဥစဉ်တော့ဒီတရားတွေအားထုတ်တဲ့အခါကျတော့တဖြည်းဖြည်းသိလာကိုယ့်ရဲ့ဒီပမာတိရှိရင်ရှိသလောက်သိလာရတယ်ဥစဉ်တော့ဒါကြောင့်မို့ဒီတရားတွေမပြခြင်းပဲနဲ့ပြရယ်ပြနေရမဟောခြင်းပဲနဲ့ဟောနေရအတိတ်ကဥစဉ်တော့ပြမယ်ဆိုပြီးတော့ဒီဂတိတွေပေးထားခဲ့လို့ပြောခဲ့လို့အခုယောဂီတွေပြပြရအဲယောဂီတွေကလည်းဥစဉ်တော့တရားပြရတဲ့အခါကြလို့ရှိရင်တပည့်တော်တို့ကလည်းဥစဉ်တို့ပြတဲ့နေရာဘယ်နေရာပြပြတပည့်တော်တို့ကလည်းလှည့်ပြီးတော့အားထုတ်မယ်ဆိုပြီးတော့မိမိတို့ကလည်းပြောလာခဲ့ကြအမှန်မှားတော့အခုမှဆောင်းတာမဟုတ်ပါဘူးအခုမှတရားအားထုတ်ကြတာလည်းမဟုတ်ပါဘူးအတိတ်မှာအဲ့ဒါလိုဆောင်းခဲ့တယ်ဒါကျင်းနေတယ်ဥစဉ်တို့ဒါမဲ့မသိနိုင်ဘူးပေါ့ခုမှပြန်ပြီးတော့သိနိုင်တဲ့ဒီတမာရီတွေဉာဏ်ကြီးမရသေးတဲ့အခါကျတော့ဥစဉ်တို့အဲ့လိုဖြစ်လာတာဒီအတိတ်ရဲ့အောက်ဆံကြီးပြန်ပြီးတော့မြင်ခဲ့အတိတ်မှာဥစဉ်တို့တရားတွေအာထုတ်ခဲ့တယ်အကိုဒီတဲ့အောက်ဆံကြီးဘယ်လိုသေးတယ်လဲဒါပြန်ပြီးတော့လေပြန်မြင်ခဲ့တယ်ဒါကိုဉာဏ်မိတဲ့လောက်တမာကြီးရှိတဲ့လောက်ပေါ့သဘောဝနဘောဝလောက်တော့မြင်ရတယ်ဥစဉ်တို့အရှင်ရောက်ပါဆိုလို့ရှိရင်ဒီမှာနေတာမဟုတ်ပါဘူးဥစဉ်တော့ရောက်ကျင်အရှောက်ရောက်တန်တရားလဲနေတာ哦ဒါပဲလူ့ဘဝရောက်ကံနေတယ်အပေလေးပုံရောက်ကံများတယ်အပေလေးပုံမှာတော့အကြဆုံးပဲအဲကံကောင်းလို့လူ့ပြတစ်ခေါက်ရောက်လိုက်ဒီတရားတွေနဲ့မတွေ့တဲ့အခါကျတော့ပြန်ရောက်ဝါလိုက်အဲ့ဒါလို့ဖြစ်ခဲ့ရတာဥစဉ်တော့အဲအရှင်ရောက်ပါဆိုလို့ရှိရင်ဟိုကလပြည်မှာနေခဲ့တာတွေနေခဲ့လို့ဒီထဲမှာရေဆင်းချိုးရေဆင်းချိုးလို့ကံပါပြူပြီးတော့တစ်ပင်အောင်ပြိလို့နေခဲ့တာဒီအဲနောက်တောင်ဆောင်တွေမှာကိုရင်မဝနဲ့အခုရှမ်းပြည်ဘက်ပေါ့အရှမ်းပြည်ဘက်မှာတောင်ကြီးရှမ်းပြည်ဘက်မှာဦးစင်တက္ကမတရားပြင်ဝါပြင်ဝါတဲ့ခါကျတော့သူတို့ကဟိုဖရာဘုရင်လိုက်ပို့တာပေါ့နာမည်ကြီးတဲ့နေရာတွေလိုက်ပို့ဒါပေမဲ့ဦးစင်စိတ်ထဲမှာပြန်သိသိပင်မဲ့လို့မတူတော့ဘူးအရင်တော့ကိုနေခဲ့ပြီးတရားကျင့်တဲ့ပုံစံนี่အစဥ္ဒိယအစမတူတော့မတူခဲ့အခါကျတော့အဲ့ကိုရအောင်ရတဲ့အခါကျတော့ဘာသွားမြင်လဲဆိုတော့ဥစဉ်ကိုရင်ဘဝနဲ့ပေါ့အဲကျောင်းနိုင်ဆရာတော်ကြီးမှာခွင့်တော်ခွင့်တော်ပြီးတော့တပိတ်လုံးနဲ့ဟိုအေးတဲ့တောင်ဆောင်လေးတွေမှာလှည့်ပြီးတော့တရားအားထုတ်အဲ့လိုတရားအားထုတ်ရင်အားထုတ်ရင်လည်းတရားအားထုတ်နေတော့မှာအပေါ်ကြောက်တော့ကြိုကြလို့ပြီးပြီးတော့သိခဲ့တာဒီပြန်မြင်ရတယ်သူစင်တို့အဲ့ဒါကလည်းအတိတ်ကအဲ့ဒါလိုကျင့်ခဲ့လို့အတိတ်ကကျင့်ခဲ့တဲ့ဒီအကြောင်းတွေကလည်းဒီမှာပြန်ပြီးတော့အထောက်ပံ့ပေးတာလေပါတယ်ရောပြီးတယ်အတိတ်ကမကျင့်ခဲ့ဘူးပဲနဲ့ဒီဘဝမှာကျင့်နေတယ်ဆိုလို့လေမကျင့်ရပါဘူးဒါမှမဟုတ်ကိုယ့်ရဲ့အတိတ်ကပါရမီကံတွေကရှိပြီးတာအတော်မသိလို့ဟိုပေါ်ပေါ်လောလောလှုပ်နေကြတကယ်သိတဲ့ဒီလိုလေတခါတည်းတစ်ခုတ်ချက်ခဲခက်ခဲရင်းရင်တရားတွေတွန်းတင်ပြီးတော့အထုတ်ကြဒါဥစဉ်တို့လည်းမသိခင်တော့ကတော့အဲ့လောက်မရင်ရဲဘူးသိသွားတော့မှရင်ရဲတယ်ဘာဖြစ်လဲဆိုတော့အခုနောက်တော့ဥစဉ်ပြောသလိုပေါ့အဲ့ဒီ6ရက်နေ့မြောက်မှာဒီရှုလေးဇံမောကနေပြီးတော့ဒီလိုကွဲသွားတယ်ရုပ်လေးရုပ်ွဲပါတော့အဲ့တော့မှတရားတက်သွားတယ်တရားတက်ပြီးတော့တခါလေထပြီးတော့ထိုင်ခြံတော်လေးမှာထိုင်လွတ်နေတာပဲကိုယ်ရုပ်ရှူနေတယ်ကိုယ်လုံးထိုင်ကြည့်ကိုယ်ရှူတာလည်းမပါဘူးအဲ့တော့တရားကိုထိုင်ခြင်းနေတော့တယ်ဟောအဲ့ညကြတော့တရားထိုင်ခြင်းနေတော့မိုးကမလင်းနိုင်ဘူးတခါလေကိုယ့်ရဲ့စိတ်ကစောနေတာဟောဒီညကျင်းမိုးကလည်းလင်းခဲလိုက်တာအခုတည်းကမလင်းနိုင်ဘူးအရင်ရက်တွေကျတော့မိုးကအလင်းမြန်နေတယ်။ဟိုနေဝင်တော့မှဆိုဝေဒနာတက်နေပြီ။ကြောက်ကြောက်နဲ့။အဲ့တော့ကိုကကြောက်တော့မိုးကလင်းကမြန်နေတယ်။ အဲ့ဒီကတော့မိုးကမလင်းနိုင်တော့ဘူးခုမှစောင့်နေရနောက်မနက်ပိုင်း၄နာရီပေါ့အခုလိုထိုင်လွတ်နေတာပဲဘယ်ချင်းထိုင်လိုက်လွတ်ဒီမှာအပိုင်မြင်လာတာကိုတိတိကျကျမြင်လာတဲ့အတွက်လွတ်အဲ့တော့မှဦးဇင်းတို့ဒီတရားပေါ်မှာတရားတွေတက်သွားတယ်အခုမိမိတို့လည်းအဲ့ဒါလိုစံလေးနဲ့ကွဲဝါးတဲ့ယောဂီတွေလေဒီတရားကိုအာမထုတ်ပါနဲ့လို့တားတာမရဘူးသူကသိရွာကြီးလေဒီရောက်မှသူကသူထိုင်ပြီးတော့ရှူနေတာထိုင်ရှူတဲ့ဒီရုပ်ကြီးပေါ်မှာဟိုနန္တရားကသူ့ရုပ်လို့ဆိုပြီးတော့သွားဆွဲပြီးတော့ခံစားနေရတာ哦အဲ့တော့ဒီရုပ်မှာငါဆိုတဲ့ဒီအယူပြုတ်သွားကြည့်ဒုက္ခမရောက်တော့အဲ့တော့ငါဆိုတဲ့အယူပြုတ်သွားရင်မိမိတို့အခုခံစားရတယ်လေပေါင်ချေကိုကိုလက်လို့ဆွဲပြီးတော့ခံစားရဒုက္ခမခံစားရတော့ပါဘူးဒါပြုတ်တဲ့လူဆိုသိတယ်အဲ့မပြုတ်တဲ့လူကတော့ဟိုမလွတ်မြောက်သေးဘူးပေါ့အဲ့တော့ဟိုဆရာတော်ကြီးတကားဟောတယ်လို့ပေါ့တကားဆွလာဖို့ဆွလာဖို့တဲ့ခံကြတော့ဆရာတော်ကတရားဟောတာပေါ့အဲမင်းတို့နော်ငါရှိလို့ဒုက္ခရောက်တာငါမရှိရင်ဒုက္ခမရဘူးအဲ့တော့ငါကိုဟိုကျုပ်ပါလို့ပေါ့ငါဆိုတဲ့အယူပြုတ်အောင်ငါဆိုတဲ့အယူကွာအောင်ပြုတ်လို့ကွာအောင်တတိထားနိုင်လို့ရှိရင်ဒုက္ခမရဘူးအဲ့တော့ငါမပါစင်နဲ့ငါလို့မပြောမိစင်နဲ့ပြောတဲ့အခါကျတော့ဆရာတော်ဟောပလိုက်တော့သူကလည်းတခါလည်းတင်မဖျားတပီတော့ကြိုးစားပြီးတော့တတိထားနေပါမယ်အဲ့လိုပြောလိုက်တဲ့အခါကျတော့ဆွလာပေါ်တော့ဆွကြိုက်လေးဆွဲပြီးတော့အိမ်ပြန်သွားအိမ်ပြန်သွားတဲ့အခါကျတော့အိမ်ရောက်တော့တကားခေါက်တကားခေါက်တဲ့အခါကျတော့အတွင်းထဲကသူ့ရဲ့သမီးရဲ့မိတယ်အပြင်ကဘာတူလဲမိတဲ့အခါကျတော့အဲ့ဒီတကားကြီးရဲ့သူကငါဖြုတ်ရမယ်ဆိုတော့ငါဖြုတ်ရမယ်ဆိုတော့ငါမပါဘူးကျွန်တော်ပါတဲ့ဟုတ်ပါဘူးအထက်သမီးရတယ်ဟုတ်တယ်အဖေမှန်ပဲအဖေအဖေမဟုတ်လားကြည့်အဖေမဟုတ်ဘူးကျွန်တော်ပါအဲ့တော့တမီးကတကားဖွင့်ဖွင့်ပြီးတော့အဖေဘယ်လိုဖြစ်လာတယ်လဲဆရာတော်ဟောလိုက်တယ်ဟိုငါလို့မပြောပါဘူးငါပြောဒုက္ခရောက်တယ်အဲ့ကြောင့်မို့ငါဖြုတ်ပြီးတော့ကျွန်တော်နဲ့ပြန်လဲလုံးတယ်အခုယောဂီတွေလည်းငါဖြုတ်ပြီးတော့ကျွန်တော်နဲ့ပြန်ပြီးတော့လည်းလက်လုံးမလုံးပဲအယူကအတာကက်ကက်လေးနဲ့ကြွားသွားတာဟုတ်တဲ့ညဘောနေတော့ပြန်ယူပလိုက်တာခန္ဓာမှာမြင်ပြီးတော့ပြန်ယူပလိုက်တာမဟုတ်အခုလက်ရှိရှိတဲ့ဆရာတော်ကြီးလည်းဒီလိုပဲဦးဇင်းတို့ဟောပြဘူးလေဟောလောကီနဲ့လောကုတ်တရားဆန့်ကျင်ဘက်ကြောင်းမြန်နေအမြင်ချင်းမတူဟောလောကီကမြင်တာကချောတယ်လှတယ်မိန်းကလေးယောက်ျားလေးဖုံးကြီးတိလရှင်မြင်တယ်အဲလောကုတ်တရားကျတော့ဖုံးကြီးတိလရှင်တကတကမှမမြင်ဘူးဒီအချင်းကိုအဲ့ဒီအချင်းတိုင်းပဲမြင်ပါတယ်အဲ့ဒီအချင်းပေါ်ကနေပြီးမှအချင်းကိုကြော်ပြီးတော့သွားပြီးတော့ဒီမိန်းကလေးယောက်ျားလေးတက္ကရကမဖုံးကြီးတိလာရှင်သွားသိတာ哦နားနဲ့အတန်နဲ့တိုက်တဲ့အခါကျတော့နားကအတန်ကြားတယ်ဒီစိတ်ကသွားပြီးတော့ထွက်သိတာကခွေးတွေကြက်တွေသွားထွက်သိတော့လေတလွဲချင်းဖြစ်ဦးစင်းတို့ဟောနားနဲ့ဒီစိတ်နဲ့ထွက်သိတယ်တလွဲကြီးတော့အဝင်ခွင်မကြဘူးအမလည်းမဝင်ဘူးခွင်လည်းမကြဘူးတလွဲကြီးတွေဖြစ်အဲနှာခေါင်းကအနံ့ရတာအမဲသူကမွေးတဲ့နံနဲ့ဒါကြက်တိုင်းဟင်းနဲ့ဒါဝက်တိုင်းဟင်းနဲ့သွားလို့ပဲတလွဲကြီးတွေဖြစ်တလွဲကြီးပြည့်နေတဲ့အခါကျတော့ဆရာတော်ကြီးကလည်းရန်ကုန်အခုလက်ရှိပေါ့သတင်းသုံးတဲ့အကြောင်းမှာအခုတော့ဟိုနေဦးစင်းတစ်ပါးကိုဆရာတော်တစ်ပါးကိုလွှဲထားပေးလိုက်ရန်ကုန်ကမိဂရာဝန်เจ้าမှာဆရာတော်တရင်သုံးပြီးတော့နေရတဲ့အခါကျတော့အဲပညာရှိတွေကိုရန်ကုန်မြို့ဆိုတော့ပညာရှိတွေဆိုတော့ဆရာတော်ဟောလိုက်တခါကြီးလောကီနဲ့လောကုတ္တရာဆိုတာစัจကျင်ဘက်ကြီးတခါကြီးရဲ့အဲ့လိုစัจကျင်ဘက်မြင်မှတရားရစัจကျင်ဘက်မမြင်ရင်တရားမရသေးဘူးခုနားနဲ့ဒီကြားတဲ့အပေါ်မှာနားကြတာအတန်ကိုကြားတယ်ဒီစိတ်ကသွားပြီးတော့တလွဲထွက်ယူပလိုက်တယ်အဲ့ဒါလို့သိရမှာဟုတ်ဆရာတော်ဟောပလိုက်တယ်စัจကျင်ဘက်ပြောင်းပြန်နေဖြစ်နေတယ်လောကီနဲ့လောကုတ္တရာကအဲ့တော့စကားကြီး တေးတေးချာချာသတိထားပြီးတော့နေဆိုတော့အဲ့ဒါကရအိမ်ပြန်သွားအိမ်ပြန်ရောက်တဲ့အခါကျတော့ဆရာတော်ပြောတော့သူစဉ်းစားနေတယ်တညလုံးအဲ့လိုစဉ်းစားရင်းနဲ့တတော်နဲ့လည်းအဲ့လိုမပြောဆရာတော်ကပြောတယ်ဟိုလောကီနဲ့လောကုတ္တရာဆက်ကျင်ဘက်လို့ပြောတယ်ဘယ်လိုလုပ်ကြည့်ရတာလဲမသိဘူးဆက်တော့သူစဉ်းစားနေတယ်စဉ်းစားနေရင်းနဲ့တော့ညဒီတစ်ချက်ခွဲနှစ်ချက်လောက်ကြတော့သဘောပေါက်အဲ့လိုမရဘူးဆရာတော်လျှောက်ချင်းအဲ့တော့မိုးလင်းလင်းရောဆရာတော်ကြီးလာတော့လျှောက်ဆရာတော်လည်းလျှောက်တဲ့ခါကျတော့ဒီဆရာတော်တပည့်တော်မနီယာဆရာတော်ဟောတဲ့တရားလေဆုံးဆုံးသဘောပေါက်ပါပြီတရားရဲ့လောကီနဲ့လောကုတ္တရာဆိုတဲ့ဆက်ကျင်ဘက်ဆိုတာတကယ်မှန်နေတဲ့အဲ့ဒါဆရာတော်ကဲတကယ်သဘောပေါက်ရဲ့ဟောဖုံးဖုံးပြန်ပြီးတော့ဟောပြရင်ဆိုတော့အဲ့တကယ်ပြောပြဟုတ်တာဘောဆရာတော်ရဲ့ဆရာတော်ဟောတာလောကီနဲ့လောကုတ္တရာဆက်ကျင်ဘက်ဆိုတာအခုလောကရဲ့လူတွေလေယူတာအယူမားနေတယ်ဘယ်လိုလုပ်ယူမှာတယ်တခါကြီးရဆိုတော့တပည့်တော်ကတဲ့ဟိုမနှက်ပိုင်းအခုလို့ဟိုနေထွက်လာတာဟိုဥစဉ်တော့နေထွက်တယ်ပြောတာဟိုနေထွက်တယ်နေဝင်တယ်လှုပ်နေတာဟိုအဲ့လိုလှုပ်နေတဲ့အခါကျတော့မနှက်ပိုင်းနေထွက်လာတာဟိုတပည့်တော်ကနေထွက်တယ်ပြောတာအမှန်မှန်တော့နေကထွက်လာတာမဟုတ်ဘူးကြလောကကဝင်လာတာနေဝင်လာတာနေထွက်လာတာမဟုတ်ဘူးနေထွက်တယ်ဆိုတာကညဘက်တစ်ဖြည်းဖြည်းမှောင်သွားတဲ့အခါကျတော့ဒီနေလုံးကြီးကဒီလောကထဲကနေထွက်သွားတာအဲ့ဒါမှနေထွက်တာဒီမနှက်မရနေဝင်တာကြောင်းပြနေဖြစ်နေတယ်တဲ့တပည့်တော်သိတာကအဲ့လိုပြောတယ်နောက်တော့တဲ့တပည့်တော်ဒီရရှိလိုက်ဒီရောက်မှလည်းတဲ့ဟောနေတဲ့တပည့်တော်ကြောင်းပြနေပြန်ပြီးတော့မြင်တယ်တဲ့အဲမြင်တဲ့အကြောင်းဟောတာဆိုတော့သူကလည်းဟောတာပဲအဲ့ဒီတခါကြီးကတပည့်တော်တို့ဒီမျက်လုံးကတဲ့မျက်စိကမျက်စိမဟုတ်ဘူးတဲ့တပည့်တော်တို့မားနေတာတဲ့မျက်စိမဟုတ်ဘူးတဲ့မျက်စိမဟုတ်လို့ရှိရင်ဘာဥစ္စာလဲတခါကြီးရဲ့ဆိုတော့မျက်စိမဟုတ်ဘူးတဲ့ तू ကရှာတဲ့ဘာဖြစ်ဖြစ်သူ့လည်းလျှောက်ကြည့်ပြီးတော့ရှာနေရတာအဲဒါကြောင့်မို့ရှာတဲ့မျက်စိမဟုတ်ဘူးတဲ့ရှာတဲ့ तू ကအဲ့ဒါဆိုတော့မျက်စိကရှာဆိုတော့ဒီတွားကြတော့ဘယ်ဥစ္စာကိုပြောတာလဲဒီဆရာတော်မိတဲ့အခါကျတော့သွားကြတော့တပည့်တော်ကဒီပဇေတရားအောက်စာကိုသွားလို့ပြောတာလဲမားနေတယ်ဖရာကသွားဆိုတာကအခုတပည့်တော်ယူရတဲ့ခြေတော့ကခြေတော့မဟုတ်သွားဒါဖြစ်သူ့နဲ့လျှောက်သွားနေရတာအဲကြောင်းကြံနေရသူကလျှောက်လို့အဲ့တော့ပဇေတဲကသွားမဟုတ်ခြေတော့သူကကြောင်းကြံနေလျှောက်လို့လိုက်တယ်ဒါဖြစ်လဲဆိုတော့ပဇေတဲထဲလို့အမလေးတွေပါလိုက်လို့ရှိရင်အဲသူကခြေပလိုက်ရတယ်ခြေပလိုက်ရအပန်လေးတွေအမိသွားတယ်အဲ့ဒါမှခြေတော့သွားမဟုတ်ဘူးသွားဆိုတာကဒီခြေတော့ဝါသွားဘာဖြစ်ပဲဘယ်ဝိုးပဲသွားကျင်သွားကျင်သူ့ငယ်ပဲသွားနေရတာကိုသွားကျင်တဲ့နေရာအဲ့ရဆရာတော်ပြောတယ်ဒကာကြီးဟုတ်ဘူးဒကာကြီးကျောင်းမင်းရင်လျှောက်လို့ကမှားနေတယ်ဒီလိုပြောတာမဟုတ်ဘူးလောကီနဲ့လောကုတ္တရာဆက်ကျင်တော့ဆိုတာကြားတဲ့အပေါ်မှာဟိုအရင်တော့လည်းမဟုတ်တော့နားအကြတာအလားဒီစရသွားထွက်တည်တာခွေးတွေကြက်တွေသွားထွက်တည်တာတခြားကြီးဟာတော့ကြောင်းရံဆိုလိုတာနှာခေါင်းကရတာအနက်သူကသွားပြီးတော့ဒါဟိုမြုပ်ပြီးကြော်တဲ့အနက်ဒါဟင်းချက်တဲ့အနက်သွားပြီးတော့ထွက်တည်ကြစီအနက်နဲ့ဒီစိတ်ကသွားထွက်တည်တာနဲ့တခြားကြီးဖြစ်နေတာကိုဆက်ကြဘက်ကြောင်းပြန်နေလို့ပြောတာအဲဦးစင်းတို့ဟိုမုန်းတို့ဒီဆွနေပါရင်ဖုံးတဲ့အခါကျတော့တခါကြီးတို့ထမင်းစားတဲ့အခါကျတော့ရှာဘောကိုတင်မလိုက်အဲရှာဘောတင်မလိုက်တဲ့အခါကျတော့ရှာကခြုံရံငံနဲ့ဆက်တယ်ဖန်တယ်ခါတယ်ဒါပဲသိလို့ရတယ်အဲတခါကြီးတို့ကကြက်တိုင်းဝက်တိုင်းလို့သွားသိတာဒီဆက်ကြက်ပဲပြောင်းပြန်နေဖြစ်နေတယ်အဲ့တလို့မြင်အောင်ကြည့်ရတယ်တခါကြီးမြင်တာကဟိုလောကတည်းကရှောက်ပြီးတော့ပညာဘောကနေလွဲတဲ့လွဲသွားပြီအဲ့တလို့မဟုတ်ဘူးပြန်ပြီးတော့ဖုံးပြရဆရာတော်ကြီးရဲ့ဒါဥစဉ်တို့လည်းဒီတရားတွေကျင့်တော့မသိကြပါဘူးတော့သိသွားတဲ့အခါကျတော့လေတခုသဘောပေါက်ရင်လွယ်သွားတယ်ယောဂီတွေအဲ့တခုသဘောမပေါက်လို့ရှိရင်တခုမှသဘောမပေါက်ဘူးအရင်တော့ဆိုဥစဉ်တို့လေအဲဒုတိယတွေဝင်အဲဒုတိယဝင်တဲ့စက္ကန့်တွေဆိုလို့ရှိရင် ဆရာတော်ကြီးကဒီဆုံးဖုံးပေးလို့ရှိရင်လည်းတိတ်တိတ်ချာချာကြက်ကြက်မတ်မတ်ကိုလေဟိုထိုင်ပြီးတော့မလင်ပေါ်ကနေဟောပြီးပြောပြီးတယ်အဲ့ဒီဟောပြီးပြောပြီးတဲ့အတွက်လေဆုံးတလုံးစားကောမလွယ်ဘူးတိတ်တိတ်ချာချာကမ္မထိုင်ကိုပို့ပေးတဲ့အခါကျတော့အဲတစ်ခါတလေကျတော့ကိုကယွန်းတာကိုဒီစိတ်ကယွန်းနေတယ်ကောင်းတော့လဲဒီစိတ်ပဲယွန်းတော့လဲဒီစိတ်ပဲနေနေတော့အဲဒီစိတ်ကကောင်းအောင်ကောင်းပါမျောအဲမကောင်းလို့အဲတဝက်ယွန်းနေဆိုလဲယွန်းနေပြောဒီစိတ်ကအဲ့ဒါဦးဇင်းတို့ကပြတိမထားမင်းအဲ့ဒါဦးဇင်းတို့ဆုံးပုံးပေးတဲ့ခံကြတော့ဟိုဆရာတော်ကြီးကအဲမင်းတို့စားနေတာမသိလို့ကောင်းနေကြတာသိလို့ရှိရင်မကောင်းတော့ပါဘူးဆရာတော်ရဟောပြီတခါတည်းဒီစားလိုက်တဲ့ဒီဆုံးတလောက်ကပါဇက်ထဲမှာပိုက်တဲ့ကိုတတော်နဲ့ရောက်သွားတာမဟုတ်ပါဘူးဦးဇင်းတို့ပါဇက်ချက်တဲ့ရောက်ရင်ဝါးနေရတယ်အဲ့တော့ဝါးနေတဲ့အခါကျတော့ဒီဆုံးကိုညှို့ချတဲ့အခါကျတော့ဒီလိုအချောက်တိုင်းဝင်သွားတာမဟုတ်ဘူးဒီဆုံးကိုဝါးရင်းနဲ့လေတခါတည်းပါဇက်ထဲမှာသတိတရားထွက်တလိတ်တရားထွက်တခါတည်းအချွဲတယ်အချွဲတွေနဲ့ကိုဝါတဲ့ဆွနဲ့လေဖြစ်ချွဲနေတယ်ဟိုခွေးအံပတ်လိုပဲမသိလို့ကောင်းနေတာမိမိတော့အဲ့တော့ကိုပစ္စတဲ့ကအဲ့ဒီလိုမြင်လဲမြင်တော့ဘုမတော်ယွံပြီးတော့အန်ကျင်တယ်အန်ကျင်တဲ့အခါကျတော့မင်းအစတော့မင်းလည်းကောင်းတယ်အခုမှယွံမနေနဲ့ရအောင်မျိုးချမျိုးချလို့မကြအောင်မျိုးချလို့မကြတော့မရရအောင်မျိုးချကိုစိတ်ကိုလေတခါတည်းအတင်းခိုက်ရတယ်ခိုင်းတော့တော့ဘယ်လိုလုပ်လဲဆိုတော့ဒီလိုမျိုးချလို့မှပြတော့ရေနဲ့ဘလုံးဖိလို့တော့ဂလော့စ်မျိုးချပလိုက်ရတယ်နော်စောစောတော့ကမတိတော့ကောင်းတော့လည်းသူပဲယုံနဲ့လည်းသူပဲမိမိတော့ဟိုမယုံရင်ခုဘကိုစမ်းကြည့်ရတာပဲခုဘကိုတော့ရဲစားတဲ့အခါကြည့်တရားဟုတ်တယ်ထမင်းစားတဲ့အခါဝါကြည့်ဝါကြီးတော့ကိုဒီလက်ခုပ်တွေပြန်ဖိထည့်ကြည့်ပြစ်ချွေးနေတယ်အဲ့ဒါပြန်မစားရတော့ဘူးမရရအောင်ပြန်ထိုးထက်ရအောင်စားခိုင်းဒီစိတ်ကိုတော့ဘယ်လိုမနိုင်ဘူးဒီစိတ်ကိုဒါဥစဉ်တို့လည်းလုပ်ပြရတာပဲဟုတ်ကိုဆိုင်ဆိုင်နဲ့ကောင်းနေတယ်ဒီစွတ်တော့တော်တော်ကောင်းနေတယ်အရသာရှိရင်အဲလက်ဝါးနဲ့ထွေးထည့်လိုက်ထွေးထည့်တော့ယုံနေတယ်အခုတော့ကောင်းလိုက်တာမင်းကြီးရှိတ်ကြီးနဲ့စားလိုက်တာအခုထွေးထည့်ထွေးတော့ပြစ်ဆွဲနေတော့မင်းတို့ကယုံစရာကြီးတဲ့အခုတော့မင်းမဲကောင်းနေအခုမှယုံမနေနဲ့ဗစက်တဲ့ပြန်ထိုးတဲ့ပြောင်းမျိုးချရတာပဲသူကမျိုးမျိုးလည်ရင်းနေတယ်ဟုတ်တယ်အဲ့တော့ဒီစိတ်ကအမျိုးမျိုးလိမ်နေတဲ့အခါကျတော့သူ့ကိုတခါတည်းနိုင်အောင်ပြန်ပြီးတော့အဲ့ဒီလိုလောက်ရတယ်ရောပြီးတယ်။ဒါကြောင့်မို့ကိုယ်စိတ်ရဲ့လိမ်တာကိုကိုယ်မသိကြလို့ဦးဇင်းတို့လည်းတွေ့မသိကြလို့ဖြစ်နေရတယ်။အဲ့လိုသိသွားတဲ့အခါကျတော့ကိုယ်စိတ်ကကိုယ်လိမ်နေမှသိသွားတဲ့အခါကျတော့ဒီစိတ်ရဲ့ပြောတာတွေကိုမယုံကြည်တော့ပါဘူး။အဲ့တော့မယုံကြည်တာလည်းသူများကိုမယုံတာမဟုတ်ဘူးကိုယ်စိတ်ကိုကိုယ်မယုံတော့တယ်အဲ့လိုကိုယ်စိတ်ကိုကိုယ်မယုံကြည်တော့မှတတိထိုင်ထိုင်ထိုင်ထိုင်နဲ့ဒီတရားတွေသိလာတဲ့အခါကျတော့ဥစဉ်တို့ဒီလောကတွေကဒီသိတဲ့အသိတွေဒီအကုန်လုံးကသူကအမားတွေရွယ်ဖြစ်ဘာဖြစ်လို့အမားတွေလဲဆိုတော့ဥစဉ်တို့ဒီယုံစားပြီးတော့ကြာရှိတော့ကဒီစိတ်တွေမှာပါမလာတာကိုအခုမိမိတို့သိတဲ့စိတ်တွေအဲ့ဒီစိတ်တွေကိုလောကထဲရောက်လာတော့မှဥစဉ်တို့ရဲ့မိဘတွေကသင်ပေးလိုက်တာအဲဒါနှရွက်ခေါ်တယ်ဒါနှခေါင်းခေါ်တယ်ဒါပါးစပ်ခေါ်တယ်ဒီယောက်စာကလက်ခေါ်တယ်ခြေထောက်ခေါ်တယ်ဒီယောက်စာခေါင်းခေါ်တယ်ဆိုပြီးတော့သင်ညာနှမှတ်ပေးပလိုက်တယ်မှတ်ပေးပလိုက်တဲ့အခါကျတော့မှတ်ခိုင်းတော့သိလာရတယ်နှရွက်လို့သိလာတယ်ကောင်းလို့သိလာတယ်ခြေလို့သိလာတယ်လက်လို့သိလာတယ်သိပြန်တော့ပြီးပြီလားမပြီးသေးဘူးဆွဲရသေးတယ်တခါတည်းကောင်းလို့ဆွဲရသေးတယ်ခြေတွေလက်တွေလို့ဆွဲရသေးတယ်အဲ့လိုဆွဲပြီးတော့မှအမွဲတူကပြီးသွားအသိဉာဏ်နဲ့မှတ်ကြတယ်မှတ်ပြီးတော့ဆွဲကြတယ်သိရတယ်အခုတရားအထုတ်တဲ့အခါကျတော့ဓာတ်တွေဖြုတ်ချရတယ်ဖြုတ်ချရတဲ့အခါကျတော့ဒီတရားအထုတ်ရင်အထုတ်ရင်လည်းဖြုတ်တယ်တစ်စိတ်ကြီးဖြုတ်သွားသူကဒီညုတ်မှရရှိကြတာကိုအဲဥစဉ်တို့ကဒီဆွဲတဲ့အဆွဲတွေကိုဖြုတ်သွားတယ်ဆွဲတဲ့အောက်စာတွေဒီတိခဲ့တဲ့အယူတွေမှတ်ခဲ့တဲ့တင်ညာတွေတရားကြီးဖြုတ်သွားတယ်အတိတ်မှာအမှတ်မှာအယူမှာဆိုတဲ့ဒီအမှားတွေကို ဖြစ်အောင်လို့သွားရတာဆိုတော့ဒီတရားကိုကျင့်တဲ့အခါကျတော့အရင်ဆုံးဒိဋ္ဌိဆိုတဲ့အယူကတော့ပြုတ်အယူကပြုတ်တယ်ဘာမှမဟုတ်သေးဘူးမသိတော့တော့ကိုယ့်ကိုယ်လေးဟိုမှာအထင်ကြီးနေငါတော်တော်ဟုတ်နေပြီနောက်အရှိတနေရာရောက်သွားတော့ဒီအောက်ခြေလေးပေါင်ခြေကိုယ်လက်ဆိုတဲ့အယူပြုတ်တယ်လေဘာမှမဟုတ်သေးဘူးအထက်ရောက်သွားတဲ့အခါကျတော့အဲဒါအဲ့ဒီပြုတ်သွားပြီမဲ့လို့အယူပြုတ်သွားပြီမဲ့လို့တခါတည်းကန့်ညင်းပြီးတော့ခံစားနေရတဲ့ကန့်ညင်းမှုကရှိနေသေးတယ်။အဲ့ဒီကန့်ညင်းပြီးခံစားနေရတဲ့ဝေဒနာမှဟိုတင်းတယ်တောက်တယ်သွားယူပြီးတော့ခံစားတဲ့ဝေဒနာတက်ပို့ဆိုးပါတယ်။ဒီမျိုးတော့အဲ့တော့ဒီတဏှာတွေကိုတတိထားပြီးတော့ရှုတာပေါ့ကန့်ညင်းပြီးတော့ခံစားတဲ့စိတ်အဲ့ဒီခံစားတဲ့စိတ်ကိုတတိထားပြီးတော့ရှုလို့လွတ်သွားပြီမဲ့လွတ်ပြီးမထင်နဲ့မလွတ်သေးဘူး။ဒါပြည့်စုံတော့အစွဲတရားကြံသေးတယ်။ဥပါဒံဆိုတဲ့အစွဲတရား။အကူချီတော်လည်းလေဘာမှမရှိဘူး။ဒီရုပ်ပေါ်မှာတွားပြီးတော့ကန့်ညိတာလည်းမရှိဘူး။ကန့်မညိရဲနဲ့လေကန့်ညိမှုမရှိဘဲနဲ့အဲ့စွဲတရားလေးရတယ်စွဲနေတယ်။ဘာကိုစွဲလို့စွဲမှန်းကိုလည်းမသိဘူး။ဒုက္ခရောရောအကြီးကျယ်ဘူး။တရားထုတ်တဲ့ယောဂီတွေ။ဒါနော်တစ်စိတ်ကြီးတော်တာ။တွားဒိဋ္ဌိတဏဥပါဒံဥပဒံပြုတ်မှဘဝလွတ်မှာဟောဒိဋ္ဌိပြုတ်လို့မလွတ်သေးဘူးတဏှာပြုတ်လို့မလွတ်သေးဘူးဥပဒံပြုတ်မှလွတ်အဲဥပဒံချုပ်မှာအခုယောဂီတို့တွေဥစဉ်တို့တွေလိုချင်တဲ့နိဗ္ဗာန်အဲ့တော့မှအပြီးပိုင်းရရှိရဒါပေမဲ့အခုတရားအထုတော်မရဘူးလားနိဗ္ဗာန်ဒါအခုတရားအထုတော်လဲဒါတတင်ကဆိုတဲ့နိဗ္ဗာန်တော့ရတာပဲဒါဆာလူပြောတာဟုတ်နိဗ္ဗာန်ဆိုတာကဥစဉ်တို့သိတာတော့နိဗ္ဗာန်မသိဘူးဒုက္ခချုပ်ငြိမ်းပြီးတော့လေစိတ်ကြီးကချမ်းသာနေတယ်လွတ်မြောက်တဲ့နေရာလေးမှာအဲလွတ်မြောက်တဲ့နေရာလေးမှာဒီစိတ်ကြီးကချမ်းသာပြီးတော့တည်ငါနေနေရတာလေးကိုအဲဒုက္ခချုပ်ငြိမ်းတဲ့နေရာကိုဒီသိကြဆရာတော်တွေစာတတ်တဲ့ဆရာတော်တွေကဒါတည်ငါနိဗ္ဗာန်ရတာလို့ဥစဉ်တို့ပြန်ပြောပြလို့ဥစဉ်တို့ကနိဗ္ဗာန်လို့ပြောပြတာတည်းတည်းနိဗ္ဗာန်ဆိုတာဒုက္ခချုပ်ငြိမ်းတဲ့နေရာကိုနိဗ္ဗာန်လို့ပြောတာဟုတ်အခုမိမိတို့လေဝေဒနာလေးတွေကြော်သွားလို့ဒုက္ခချုပ်ငြိမ်းတဲ့နေရာကဒါတည်ငါနိဗ္ဗာန်ကြီးပဲဒါသူ့နိဗ္ဗာန်နဲ့သူရှိပြီးတာဟုတ်ဥစဉ်တို့ကမသိလို့ဟို31ပုံလွတ်တဲ့နိဗ္ဗာန်ကြတော့သူကတော့ဥပါဒံကြောင့်မှရောက်အဲဒိဋ္ဌိပြုတ်လေအဲနိဗ္ဗာန်ရောက်တာပဲဒိဋ္ဌိဒီယူပြီးတော့အဲ့ဒီအယူပေါ်မှာလွတ်မြောက်ပြီးတော့ဒုက္ခတွေချုပ်ငြိမ်းတဲ့နေရာရောက်သွားတဲ့အတွက်အဲတဏှာဆိုတဲ့ကံ့ညိပြီးတော့ခံစားတဲ့ဝေဒနာပေါ်ကလွတ်ပြီးတော့ဒုက္ခတွေချုပ်ငြိမ်းသွားရင်လည်းဒါနိဗ္ဗာန်ရောက်တာပဲဒါသူ့နိဗ္ဗာန်နဲ့သူကရောက်ကြပါတယ်ယောဂီတွေအဲ့ဒါလိုရောက်တာကိုရောက်မှမသိကြဘူးသူစဉ်တို့လည်းအတိတ်ကမသိခဲ့ဘူး။နောက်ဒီတရားတွေချင်းတဲ့အပေါ်မှာဥစဉ်တို့ပြောပြ။ဥစဉ်တို့ပြောပြတဲ့အပေါ်မှာစာတတ်တဲ့တရားအထုတ်တဲ့အထက်မှာစာတွေတက်တဲ့ဆရာတော်တွေကပြောပြလို့ဟောဒါကဒီလိုဒီနေရာလေးကဒီလိုဆိုပြီးတော့ပြောပြလို့သင်ပြလို့ဥစဉ်တို့ကပြန်ပြီးတော့ပြောပြတတ်တယ်။ဟောပြတတ်တယ်။ဒါဥစဉ်တို့ပြင်မော်တာတတ်တယ်။စာမတတ်တာတော့အမှန်ပဲ။သမတ္တဝဒါပေခန္ဓာမှာသိတဲ့အောက်ဆိုတော့ဥစဉ်တို့ပြောပြဟောပြတယ်ဆက်လို့ဟောပြတဲ့အခါကျတော့ဒီတခုစခန်းနေဆိုလို့ရှိရင်ဆရာတော်ကြီးတွေပါတာဟုတ်တောင်းတဲ့ဆရာတော်ကြီးတွေပါတယ်ဥစဉ်တို့ကဆက်တော်ဝါလို့ရှိအဝအားထုတ်တဲ့ဆရာတော်ကြီးတွေက35ဝါဒီ39ဝါဒီအဲ့ဒါလို့ဆရာတော်ကြီးတွေကဝါကြီးနေဥစဉ်တို့ကပြင်မတိုက်ဝါငယ်နေအဲ့တော့ဆရာတော်ကြီးတွေမှာခွင့်တော်ဝင်ခွင့်တော်ရသူတော့ခွင့်ပြုမှပြင်မတက်ပြီးတော့ဟောလို့ရအဲ့လိုဟောတဲ့အခါကျတော့ဦးဇင်းတို့ကျောင်းဝင်လဲကျင်းတာဟုတ်ကျင်းတော့တကူစခန်းဆိုတော့အဲ့လိုယောဂီတွေမပါဘူးအမျိုးသားရောအမျိုးသမီးရောမပါဘူးမပါတဲ့အခါကျတော့အဲ့ဒီရဟန်းရဲ့ကိုရင်ရဲ့တမန်တော်လုံးတိလရှင်ကဓမ္မယုံတစ်လုံးအဲ့တော့ဓမ္မယုံနှလုံးလောက်ကနှစ်နေရာဆိုတော့နှစ်နေရာခွဲပြရလူစင်းရအခုဟောတဲ့ တေဆရာကြီးတော်ခင်မဲ့ရေဟိုဘက်ပြေးလိုက်ဒီဘက်ပြေးလိုက်တလဲစီပေါ့အဲဦးဇင်းကဒေလရှင်တွေဘက်သွားရင်ဆရာကြီးတော်ခင်မဲ့ရဒီဦးဇင်းတွေဘက်ကိုလာတယ်အဲဦးဇင်းကဦးဇင်းတွေဘက်ပြန်လာရင်သူကဒေလရှင်တွေဘက်ကိုပြန်သွားတယ်ဒါတလဲစီပြောနေတာပေါ့ဆောင်းပတ်ကတော့တွေ့ရတယ်ဟိုဘက်ဒီဘက်ကိုအဲ့လိုတွေ့ရတဲ့အခါကျတော့စကားပြီးပါစကားပြီးတဲ့အခါကျတော့အဲဆရာတော်ကြီးတပတ်ဦးဇင်းကိုခေါ်တယ်ဦးဇင်းလေးဟိုဆရာတော်ကြီးခဏကြွပေးပါဦးဆိုတော့ဦးဇင်းကြွသွားကြွသွားပြီးတော့အဲဆရာတော်တပည့်တော်ကိုဆုံးမတရားရှိလို့ရှိရင်ကိုယ့်ရဲ့တပည့်ရင်းလို့ဆရာတော်ကြီးဆုံးမပါဦးဇင်းကလျှောက်လျှောက်တဲ့အခါကျတော့ဆရာတော်ကြီးကပြောတယ်အဲဦးဇင်းလေးကိုဘုံဘုံကဆုံးမပုံမဟုတ်ဘူးမေးချင်လို့အဲမေးချင်လို့ဆိုတော့ဦးဇင်းကပြောတယ်အဲဆရာတော်တပည့်တော်သိရင်တော့ဟိုဖြေပေးမှာပေါ့မသိရင်တော့တပည့်တော်လည်းမဖြေနိုင်ဘူးအဲ့ဒါလို့ပြောတဲ့အခါကျတော့ဦးဇင်းလေးတို့ဒီမှာဟောနေတာလေဘုံဘုံတို့ဖြစ်တာနဲ့တွားပြီးတော့တဲ့အဲ့ဒါအဲ့လိုတဲ့နေတဲ့အတွက်ဒါအပင်ញင်ရလို့ဒါဟိုနေရတာပေါ့အပင်ရှင်မရရင်မမြင်ရဘူးအပင်ရှင်ဆိုတာလည်းဦးဇင်းတို့ဘာမှမသိပါဘူးသူတို့တိုက်ဆရာတော်ရဲ့အပင်ရှင်ရမှမြင်ရတယ်လူတစုရဲ့စိတ်ကိုအပင်ရှင်မရရင်မမြင်ရဘူးအဲ့တော့ဦးဇင်းကပြောတယ်အပင်ရှင်ဆိုတာတပည့်တော်လည်းမသိဘူးတပည့်တော်တွေဒီတရားကျင့်လို့သိတဲ့ဘဝနဲ့တပည့်တော်ပြောရဆရာတော်တို့ပြောပြဟောပြရပြောပြဟောပြတော့ထိုင်နေကြတဲ့အခါကျတော့ဦးဇင်းတို့ပြောတာနဲ့ဆရာတော်ကြီးကသူ့အတွင်းထဲဖြစ်တဲ့စိတ်နဲ့ပတ်တဲ့တဲ့တဲ့ခါကျတော့ဆရာတော်ကြီးကပြောတယ်အဲဦးဇင်းလေးဒီဓမ္မယုံမှာပေါ့ဘုံဘုံတို့တရားအားထုတ်တဲ့ဓမ္မယုံမှာပြောရင်တော့ထားလိုက်တော့တဲ့အခုဟိုတိလရှင်နေဘက်ဘေးကနေပြောနေတဲ့နေတာပဲဒါအပင်ငင်ရလို့တိရတာအပင်ငင်မရရင်မသိဘူးအဲဆရာတော်ကြီးကအတလူပြောတယ်ပြောတဲ့ခါကျတော့ဘုံဘုံတို့စာထဲမှာရှိတယ်အပင်ရှင်6ပါးဦးဇင်းလေးက5ပါးရ5ပါးဆိုတာဘာမှလည်းမသိဘူးဒါဆရာတော်ကြီးကသူ့ဘာသူပြောနေတယ်ဦးဇင်းတို့အခုချိန်အထိအပင်ရှင်ဆိုတာလည်းဘာမှမသိပါဘူးသူပြောပြလို့ဆရာတော်ကြီးကဟောပြလို့ဦးဇင်းတို့ပြန်ပြောပြတယ်ဦးဇင်းတို့ကျင့်လို့သိတဲ့အတိုင်းကိုဦးဇင်းတို့ကပြောပြအဲ့တော့တပည့်တော်မသိဘူးလို့ဒါပေမဲ့တပည့်တော်ကျင့်လာတဲ့အခါကျတော့တပည့်တော်သိတယ်လို့ဘာဖြစ်လဲဆိုတော့ဆရာတော်ကြီးတို့တရားအားထုတ်တဲ့အခါကျတော့လေအဲနာယူဝတ္တသာမှာဘယ်စိတ်ထွက်မလဲသဏ္ဍာန်မှာဘယ်စိတ်ထွက်သလဲသဏ္ဍာန်ပွဲမှာဘယ်စိတ်ထွက်သလဲအဲနာနာယီအတိတ်ခြံပြေးဖို့5မိနစ်10မိနစ်လောက်လုံးမှာဘယ်စိတ်တွေထွက်သလဲအဲ့ဒါတွေသိတော့တပည့်တော်ထွက်ခဲ့တဲ့စိတ်တွေကိုတပည့်တော်ကပြောတယ်အဲ့တော့တပည့်တော်ပြောတဲ့အခါကျတော့ဟောရှင်းဖုံးဖုံးတို့လည်းဒီစိတ်ကြီးပဲရှိတယ်တပည့်တော်တွေဒီအဝတ္တနေပါဒီရုပ်ဝေဒနာပေါ်လာလို့ရှိရင်ဒီမခန္ဓာတဲ့စိတ်ကြီးကထွက်တာပဲဒီချိန်ရောက်တယ်အဲ့ဒီအောက်စားကိုကြည့်ပြီးတော့တပည့်တော်ကဒီစိတ်ကိုထောက်ပေးတယ်ဒါလည်းဆရာတော်ကြီးကလက်မခံဘူး38ဝါ38ဝါရှိနေတယ်တော့သူ့ဘက်ကအပိုင်ယူရတာကိုအပိုင်ရင်ရလို့ပဲဦးဇင်းတို့ကလည်းအပိုင်ရင်ဆိုတာဘာမှမသိပါဘူးဘုရားတဲ့ဒီတရားချိန်တဲ့အခါကျတော့ဝေဒနာတက်လာလို့ရှိရင်ယောဂိတွေအဲဘယ်ယောဂိဘယ်စိတ်ထွက်နေပြီလဲအဲဒီပြက်စီပေါ့မိမိတို့ရဲ့ဒီမျက်နှာလေးကဘယ်နေရာလေးရောက်နေစိတ်ကဘယ်ရောက်နေပြီလဲအဲမျက်နှာလေးမှော့နေစိတ်ကဘယ်ရောက်နေပြီလဲအဲဒီခေါင်းကငုံနေဒီယောဂိစိတ်ကဘယ်နှာရောက်နေပြီလဲဦးဇင်းတို့တိတ်လေအဲ့ဒါတွေကြည့်ပြီးတော့ပြောပြတာပါအဲမိမိတို့ခေါင်းကနှာခေါင်းတော့ရှိဦးနေတယ်လို့အောင်ရှင်နေတယ်။ဟောဝေဒနာကြီးကိုသွားဆိုင်ကြည့်ပြီးတော့ကြုံရှင်နေတယ်။ဘယ်တော့မှမလို့။အဲတချို့တော့ရောပြီလေ။အဲသွားမကြည့်နဲ့။ကြည့်ပြီးတော့ရှင်မလို့ဘူး။ခေါင်းလေးပြန်ပေါ့ရှင်တယ်။ခေါင်းပေါ်ပြီးတော့ရှင်တယ်။ဒါပေမဲ့ဒီစိတ်ကမရဘူး။ခေါင်းပေါ်ပြီးတော့ရှင်တယ်။ဟောရှင်လေးပေါ်နေဒီအောက်သွားကြော်ကြည့်ပြီးတော့ညိနေတာပဲ။မလို့ဘူး။ဒါဥစဉ်လို့ဖြစ်ခဲ့တာတွေကိုစဉ်လို့ဖြစ်ခဲ့လို့သိတဲ့ဆောက်စားတွေကိုပြောပြတဲ့အတွက်အဲမိမိတို့လည်းတရားကျင့်တူနေတယ်ဘာဖြစ်လို့တူလဲဆိုတော့ဆရာတော်ကြီးညတော်ကဟောဝါတာအထက်မှာလည်းပါပါတယ်အ အလုံးဝယုံနဲ့နေပြီယုံနဲ့နေပြီပဲဦးဇင်းတို့လည်းယုံနဲ့နေယောဂီတွေလည်းယုံနဲ့နေအဲဓလိပါဆိုတဲ့ယုတ်တရားဖောက်ပြန်တော့အတွင်းထဲမှာခံစားတဲ့နံတရားကလည်းအတူတူပဲအဲဒါမို့ယုတ်နဲ့နာမရှိတဲ့အတွက်ဒီယုတ်တွေနာနေကိုထောက်ပြီးတော့ပြောပြီးတဲ့အခါကျတော့အဲမိမိတို့တရားအထုတ်တဲ့ယောဂီတွေလည်းတွားပြီးတော့တဲ့နေတာပေါ့အပြင်ကဒီပြင်းရဲ့အနေနဲ့တကတကမဖုံးရင်တိလာရှင်မတူတယ်အတွင်းထဲကတလေးပါဒီပထမတတ်တာကြတော့အတူတူပဲအဲ့တော့အတူတူပဲဖြစ်တဲ့အတွက်တဲ့ဟိုတဲ့ရဘာဖြစ်လို့မတဲ့ရမှလဲဆိုတော့အတူတူပဲဖြစ်နေတဲ့အတွက်တဲ့ပါတယ်ယောဂီတွေအဲ့လိုတဲ့တဲ့အတွက်မိမိတို့တရားကျင့်တဲ့ယောဂီတွေကလည်းကိုယ်ကိုယ်တိုင်အဲ့ဒါလိုကိုယ့်ရဲ့ယုံနံဆိုတဲ့ပေါ်ပြတဲ့တရားတွေကိုတင်းတင်းထထလေးပြန်ပြီးတော့မြင်အောင်ကြိုးစားပြီးတော့အားထုတ်လို့ရှိရင်ဒီခုနှစ်ရက်ရဲ့အတိတ်ခံစခန်းမှာလည်းမိမိတို့ဒါကိုယ့်ရဲ့အတိတ်ကပါရမီရည်နံတလို့ရည်နံတလို့ရရှိကြရမှာဖြစ်ပါတယ်အဲဒါကြောင့်ဒီတမနာပါလေဒီတရားတွေကိုမိမိတို့ကိုယ်တိုင်ကိုယ်ကျသိရအောင်ကြိုးစားပြီးတော့အားထုတ်ကြပါလို့ပြောရင်းနဲ့ပရိက္ခာယူဖို့အတွက်အာလုံလောက်ချင်းနမောတတ္တသုံးချိန်ဆိုကြရအောင်